ဒီနေ့ပြောပြမယ့်အကြောင်းအရာလေးကတော့အိပ်စက်ခြင်းနဲ့စိတ်ကျန်းမာရေးဖြစ်ပြီးအိပ်စက်ခြင်းအတွက်အထောက်အကူဖြစ်စေနိုင်မယ့်နည်းလမ်းလေးတွေကိုပြောပြပေးသွားပါမယ်။တနည်းအားဖြင့်အိပ်ဆေးတွေပေါ့ဒီကောင်းစဉ်ကိုကျွန်မရွေးတဲ့အခါမှာကျွန်မခေါင်းထဲမှာဘာပေါ်လာလဲဆိုလို့ရှိရင်ဂျင်နာဆိုအိပ်ဆေးလေးများပေးပါ။ဒီတဲ့ချင်းကိုဆက်ဆိုနေကြပြီထင်တယ်နော်။ဆက်ဆိုနိုင်တဲ့သူတွေဆိုရင်တော့ကျွန်မနဲ့သက်တူရွယ်သူတွေဖြစ်မယ်လို့ထင်တယ်။မင်္ဂလာပါကျွန်မ Agnes ပါ Serenity Counseling and Mental Health Services ရဲ့ founder counseling psychologist တယောက်ပါဒီ season ကို Burma Podcast Network နဲ့ Serenity Mental Health Services တို့ကပူးပေါင်းပြီးတင်ဆက်ခြင်းဖြစ်ပါတယ်အိပ်စက်ခြင်းကကျမတို့ရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်အလွန်အရေးကြီးပါတယ်။ကျမရဲ့အရှိကမိမိကိုယ်ကိုဂရုစိုက်ခြင်း podcast ကိုနားထောင်ဖြစ်တဲ့သူတွေဆိုလို့ရှိရင်နည်းနည်းမှတ်မိမယ်ထင်တယ်နော်။စာမေးတာတော့မဟုတ်ဘူး။ကျမတို့ကိုယ့်ကိုယ်ကိုဂရုစိုက်တဲ့အခါမှာအိပ်စက်ခြင်းအရေးပါကြောင်းကိုလည်းထည့်သွင်းပြောပြခဲ့ပါတယ်။စိတ်ပိုင်းဆိုင်ရာကျန်းမာဖို့အိပ်စက်အနားယူခြင်းကအရေးပါတဲ့နေရာမှာရှိတယ်။ပညာရှင်တွေကဘယ်လိုပြောထားလဲဆိုလို့ရှိရင်ကျမတို့လေ့ကျင့်ခန်းလုပ်ခြင်းကဆေးဝါးတစ်ခုလို့ပြောတဲ့အခါမှာအိပ်စက်ခြင်းကလည်းကျမတို့ sleep is also a medicine ပေါ့နော်ဆိုတော့အေးမဝတဲ့နေ့တွေနဲ့အေးဝတဲ့နေ့တွေရဲ့ခံစားချက်မတူဘူးဆိုတာကိုပညာရှင်တွေ theory တွေနဲ့မပြောပြရင်တော့မှကျမတို့သိတယ်လေနော်ဆိုတော့ကျမတို့အများအားဖြင့်ပြောနေတာကျမအနေနဲ့ပေါ့နော်ကျမအများအားဖြင့်ပြောတဲ့စကားတစ်ခုရှိတယ်အဲ့ဒါဘာလဲဆိုလို့ရှိရင်ကျမအတွက်ပထမအဆုံးအရေးကြီးတာကနံပါတ်1ကအေးဝဖို့အဲနံပါတ်2ကကြတော့နံပါတ်1ကိုအကောင့်ထည့်ဖို့အဲကျမတို့အရေးကြီးဆုံးနံပါတ်3ကကြတော့နံပါတ်1ကိုဆက်လက်ထိန်းသိမ်းဖို့ပေါ့နော်ဆိုတော့ကျမအရေးဝတဲ့အခါမှာကျမဘာမစိုးလုံးနိုင်လဲဆိုပြီးတော့ပြောလို့ရှိတယ်ပေါ့နော်ဆိုတော့ကျမတို့အားလုံးပျော်ရွှင်ကြင်ကြရတယ်လေနော်ပျော်ရွှင်ဖို့နီးလန်းနေတဲ့ကတခုကလည်းအိပ်စက်ခြင်းဆိုတဲ့အခါကျတော့ဒါကျမတို့အတွက်သတင်းကောင်းလေးပေါ့နော်ဒါဆိုလို့ရှိရင်ကျမတို့အရေးဝဝအိပ်ဖို့အရေးဝရေတို့အရေးပေါ့နော်အရေးဝဖို့အတွက်ဘာတွေကအတားအဆီးဖြစ်နေလဲအရေးဝဖို့အတွက်ဘာတွေလိုအပ်လဲပြီးလို့ရှိရင်အရေးပြက်ချင်းကကျန်းမာပျော်ရွှင်တဲ့ဘဝအတွက်ဘလို့တက်ရောက်မှုရှိလဲဆိုတာတွေကိုကျွန်မဆက်ပြီးတော့ပြောပြပေးချင်ပါတယ်ဒါတွေကိုမပြောပြခင်မှာကြားပြတ်အစီအစဉ်နေနေပေါ့နော်အိပ်စက်ချင်းစဝန်အကြောင်းလေးကိုလည်းကျွန်မကပြောပြထားချင်ပါတယ်ပေါ့နော်ဒီအိပ်စက်ချင်းစဝန်အကြောင်းလေးကိုသိထားတဲ့အခါမှာကျွန်မတို့ကိုယ့်ရဲ့အိပ်တဲ့အချိန်နေအိတ်တဲ့ပုံစံနေအေးဝါမှုတွေကိုပို့ပြီးတော့နားလည်လိုက်မယ်။အိတ်ဆက်တဲ့အခါမှာအဆင့်၄ဆင့်ရှိတယ်လို့မှတ်ထားလို့ရတယ်ပေါ့နော်။မှတ်ရလွယ်အောင်လို့အိတ်ပြောကစားအချိန်အိတ်ပြောသွားတဲ့အချိန်နှစ်ချိတ်စွာအိမ်မောကြသွားအချိန်နဲ့အိမ်မက်မက်တဲ့အချိန်လို့မှတ်ထားလို့ရတယ်ပေါ့နော်။ဆိုတော့ဒီပညာရပ်ဆိုင်ရာစကားလုံးတွေဟို REM တို့ဟို non REM တို့ဆိုလို့ရှိရင်ဒါကလည်းနည်းနည်းလေးဟိုမှတ်မိမလွယ်နေပါဆိုလို့ပေါ့နော်ဆိုတော့ဒီစက်ဝန်းကြီးတစ်ခုက၄ဘိုင်းလုံးပြည့်သွားဖို့ဆိုလို့ရှိရင်မိနစ်60ကနေ100ကြာလေးရှိတယ်ပေါ့နော်လူတစ်ယောက်အိပ်ဆက်တဲ့အခါမှာဒီစက်ဝန်းလေးရေပူရအဖြစ်၄ချိန်ကနေ6ချိန်လောက်လဲပတ်တယ်လို့လည်းပြောထားတယ်ပေါ့နော်ဒီစက်ဝန်းလေးကိုပြောပြရခြင်းကဒီအိပ်ဆက်တဲ့စက်ဝန်းရဲ့အဆင့်တိုင်းမှာအရေးပါတဲ့လှုပ်ဆောင်မှုတွေကိုခန္ဓာကိုယ်ကလှုပ်ဆောင်တယ်။ပထမဦးဆုံးစအိပ်ပျော်ကစားမှခန္ဓာကိုယ်ရဲ့ကြွက်သားတွေကစပြီးတော့အနားယူဖို့အတွက်ပြင်ဆင်နေပေါ့နော်။ပြီးရင်ဖြည်းဖြည်းချင်းဖြေလျှော့သွားကြတယ်။အဲအဲ့လိုပဲအိပ်ပျော်သွားတဲ့အချိန်မှာကိုယ်ကပို့ပြီးတော့ကိုယ့်ရဲ့သွေးလည်ပတ်မှုတွေအသက်ရှူတာတွေနှလုံးခုန်တာတွေဖြည်းဖြည်းချင်းပို့ပြီးတော့နှေးလာတယ်။နှစ်ချိတ်စွာအိမ်မောကြသွားအချိန်မှာတော့ကျမတို့ကိုယ့်ရဲ့ခန္ဓာကိုယ်ကလုံးဝအနားရသွားပြီးတော့အာအင်ပြန်လဲဖြည့်တင်းဖို့ကိုယ့်ရဲ့အနာကျင်ထားတဲ့ဒဏ်ရာရထားတဲ့အရာတွေပြန်ပြီးတော့ကုသဖို့ recover ဖြစ်ဖို့ပြီးလို့ရှိရင်ကြွက်သားတွေပြန်လဲအားဖြည့်ခြင်းနဲ့ကြွက်သားဖွံ့ဖြိုးခြင်းတွေလှုပ်ဆောင်ဖို့အတွက်ဒီဖြစ်စဉ်တွေကိုနှစ်ချိတ်စွာအိမ်မောကြသွားတဲ့အစဉ်မှာကျမတို့ရဲ့ခန္ဓာကိုယ်ကလှုပ်ဆောင်နေပေါ့နော်။ဒါကြောင့်ဒီနှစ်ချိတ်စွာအိမ်မောကြသွားတဲ့အချိန်ကအရေးကြီးတယ်။နှလုံးခုန်နှုန်းတွေနှေးသွားတယ်၊အသက်ရှူတာတွေနှေးသွားတယ်၊ခန္ဓာကိုယ်ကငြိမ်ပြီးတော့အပြည့်အဝအနားရသွားတယ်ဆိုပေမဲ့ဒီအချိန်မှာခန္ဓာကိုယ်ကပြန်လည်ပြီးတော့ အားပြေဖို့အတွက်အလုပ်ကောင်းကောင်းလုပ်တဲ့အချိန်ဖြစ်တယ်ဒီလိုမျိုးအားပြည့်တဲ့အတွက်ကျမတို့မှာစိတ်ကူးဉဏ်တွေကောင်းလာတယ်ပို့ပြီးတော့စဉ်းစားနိုင်လာတယ်အာရုံပိုစိုက်နိုင်လာတယ်ဒါတွေအတွက်ကိုအထောက်အကူဖြစ်တယ်ပေါ့နော်ဒီအိပ်ဆက်ခြင်းစဝန်းလေးပြတ်တဲ့အခါမှာကျမတို့ကိုယ့်ရဲ့စဉ်းစားနိုင်စွမ်းနေခံစားချက်ထိန်းချုပ်နိုင်စွမ်းနေခန္ဓာကိုယ်မှာယောဂာနေမကောင်းဖြစ်ခြင်းနေဒါတွေကိုအစိုးသက်ရောက်မှုရှိပါတယ်ပေါ့နော်ဆိုတော့အိပ်ဆက်ခြင်းကတအုံးနဲ့တအုံးမှာမတူညီနိုင်ဘူးပေါ့နော်တချို့က6နာရီလောက်အိပ်တဲ့အခါမှာအေးအေးဝါတယ်အဲကျမလို့ဆိုရင်တော့7နာရီလောက်အိပ်ရမှာကျမအေးအေးဝါတဲ့သူမျိုးပေါ့နော်ဆိုတော့တစ်ယောက်နဲ့တစ်ယောက်မတူညီကြဘူးအဲ့လိုပဲကျမတို့ကြားဘူးလိမ့်မယ်ဟိုဇီးကွက်တို့နော်အညဘက်မှာတော်တော်နဲ့ပဲအိပ်တဲ့သူမျိုးဆိုကျမတို့က night owl ပေါ့နော်အဲမနက်စောစောထားတဲ့သူတွေဆိုလို့ရှိရင်တော့ဒါမနက်နှက်ကလေးတွေပေါ့နော်ဆိုတော့တစ်ယောက်နဲ့တစ်ယောက်ကဒီအိပ်ဆက်ခြင်းအချိန်မတူတာကိုလည်းကျမတို့သတိထားမိနိုင်တယ်။ဒါတွေကိုကျမတို့အတင်းကြီးပြောင်းလဲစရာမလိုဘူးပေါ့နော်။ကိုယ့်ရဲ့အားသာချက်နဲ့ကိုယ့်ရဲ့လှုပ်ဆောင်ရမယ့်အရာတွေကိုဟန်ချက်ညီညီလေးပြင်ဆင်ထားမယ်ဆိုလို့ရှိရင်ကျမတို့ကျန်းမာပျော်ရွှင်တဲ့ဘဝကိုရနိုင်တယ်ပေါ့နော်။အဲ့တော့ဒါဆိုရင်ကျမကအခုအရေးဝါဖို့အတားအဆီးဖြစ်တဲ့အရာလေးတွေကိုဆက်ပြီးတော့ပြောပြသွားချင်ပါတယ်။ဘာတွေကကျမတို့ကိုအရေးဝါဖို့အတားအဆီးတွေဖြစ်နေလဲ။စိတ်ညစ်စရာတွေပူပန်စရာတွေများတဲ့အခါအိပ်ဖြော်ဖို့ခက်ခဲတာကိုကျမတို့ကြုံပူးကြလိမ့်မယ်လေနော်။ဟုတ်ပါတယ်။စိတ်ဖိစီးမှုတွေများတဲ့အခါစိုးရိမ်စရာတွေကိုပဲထပ်ခါတွေးမိနေရတဲ့အခါမျိုးတွေမှာကောင်းမွန်စွာအိပ်ဆက်အနားယူဖို့အတွက်အတားအဆီးဖြစ်စေပါတယ်။တခါတလေမှာပတ်ဝန်းကျင်အနေထားကြောင့်လည်းအိပ်ဆက်ခြင်းကိုအနောက်ရှက်ဖြစ်စေတာမျိုးဖြစ်တတ်တယ်။ဒါကျမတို့မြန်မာပြည်မှာတိတ်တော့မစိမ်းမှုထက်နဲ့လေနော်။ဆူညံတဲ့အမျိုးမျိုးကြားရမယ်။ဒီကိုရဲ့အခန်းရဲ့အပူချိန်ကပူလွန်းတာအေးလွန်းတာဒါမျိုးတွေဖြစ်တဲ့အခါမှာလဲကျမတို့တတောင့်တတာမရှိတာမျိုးကြောင့်ခေါင်းစွာအိပ်မပြောနိုင်တာမျိုးရှိနိုင်တယ်။အခန်းထဲမှာတော့လကောက်အခန်းပတ်ဝန်းကျင်မှာတော့လကောက်တခါတလေအနံ့အသက်တွေကြောင့်ပေါ့နော်။ဒါမျိုးကလဲကျမတို့အိပ်ဆက်ခြင်းကိုအနှောက်အယှက်ဖြစ်စေနိုင်တယ်ပေါ့နော်။အနံ့အသက်လို့ပြောတဲ့အခါမှာတခါတလေဆိုးဝါးတဲ့အနံ့အသက်ကမှအိပ်ဆက်ခြင်းကိုအနှောက်အယှက်ဖြစ်စေတာမျိုးမဟုတ်ဘဲနဲ့ကိုမကြိုက်တဲ့အနံ့အသက်တခုပေါ့နော်။ဟိုအနံ့ကတော့မွှေးတဲ့အနံ့ဖြစ်ခြင်းဖြစ်မယ်။ဥပမာကျွန်မဆိုလို့ရှိရင်အနံ့ကိုတော်တော်လေးသတိထားမိတယ်ပေါ့နော် sensitive ဖြစ်တယ်။အဲ့တော့မွှေးတဲ့အနံ့ဆိုပေမဲ့ကိုကမကြိုက်ဘူး။အဲ့ခါကျတော့အသက်ရှူရတာအဆင်မပြေဘူး။အဲ့လိုမကောင်းဘူးပေါ့နော်။ဒါမျိုးလေးတွေဖြစ်တတ်တယ်။နောက်တစ်ခုကကျတော့အိပ်ရခင်းတွေတတောင့်တတာမရှိတဲ့အခါတွေမှာလည်းကျွန်မတို့သတိမထားမိပေမဲ့ဒီအရာတွေကကိုရဲ့အိပ်ဆက်ခြင်းကိုအတားအဆီးဖြစ်စေတဲ့အရာတွေဖြစ်တယ်ပေါ့နော်။နောက်တစ်ချက်ကတော့ကျမတို့ခန္ဓာကိုယ်နဲ့ဆက်ဆက်နေတဲ့အရာတွေပေါ့နော်ခန္ဓာကိုယ်ကျန်းမာခြင်းနဲ့ဆက်ဆက်နေတဲ့ကိုယ်လက်ကင်ခဲနာခြင်းတွေရှိမယ်တချို့အသက်ရှူလမ်းကြောင်းနဲ့ပတ်သက်တဲ့ဝေဒနာတွေခံစားရတာတွေရှိမယ်ဒီလိုမျိုးအဆရှိတဲ့ခန္ဓာကိုယ်ရဲ့ကျန်းမာရေးအခြေအနေတွေကြောင့်လည်းကျမတို့အိပ်ဆက်အနားယူခြင်းကိုအနောက်ရှက်ဖြစ်စေနိုင်တာကိုတွေ့ရှိရပါတယ်အိပ်ဆက်ဖို့ခက်ခဲတယ်လို့မျိုးတချို့ကအိပ်ပျော်တဲ့အခါမှာလန်နိုးလာတာမျိုးတွေပြန်အိပ်ဖို့ခက်တာမျိုးတွေဒါမျိုးတွေလည်းကျမတို့ဖြစ်တတ်ပါတယ်ဒါတွေကလည်းကျမတို့နှစ်ချိုက်စွာအိပ်ပျော်နိုင်ဖို့အတွက်အတားအဆီးဖြစ်တဲ့အရာလေးတွေဖြစ်တယ်ပေါ့နော်ဒါဆိုလို့ရှိရင်ကျမကဒီအတားအဆီးဖြစ်တဲ့အရာတွေကိုဘယ်လိုမျိုးလျှော့ချမလဲဘယ်လိုမျိုးရှောင်ရှားမလဲပေါ့နော်ဘယ်လိုမျိုးကြော်လွားမလဲဆိုတဲ့အရာတွေကိုဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်ပေါ့နော်ဆိုတော့ဒီအတားအဆီးဖြစ်တဲ့အရာတွေကိုကြော်လွားဖို့ဆိုလို့ရှိရင်ကျမတို့အဓိကတော့အရေးဝါဖို့အတွက်ဘာတွေလိုလဲဘာတွေပြင်ဆင်မလဲဆိုတဲ့ဘက်ကနေကြည့်ရအောင်ပေါ့နော်ဆိုတော့အရေးဝါဖို့အတွက်ဘာတွေလိုအပ်မလဲဆိုရင်ကျမတို့ပုံမှန်အိတ်ချိန်ရှိခြင်းကအရေးဝါဖို့အတွက်အထောက်အကူဖြစ်တယ်ဆိုတာလေးကိုတွေ့ရှိရတယ်ပေါ့နော်ကိုမအိတ်ဆင်သေးဘူးဆိုရင်တော့မှကိုပုံမှန်အိတ်တဲ့အိတ်ချိန်မှာအေးရမယ့်နေရာလေးမှာလဲလျောင်းနေမယ်အိပ်ပျော်နိုင်ဖို့အတွက်အထောက်အကူဖြစ်စေမယ့်အရာလေးတွေကိုစူးစမ်းပြီးတော့လှုပ်ဆောင်ကြည့်မယ်ဥပမာတရားခွင်နားထောင်တဲ့သူမျိုးရှိမယ်ပေါ့ဒ်ကတ်တစ်ခုခုနားထောင်တဲ့သူမျိုးရှိမယ်နောက်ပါရှိနိုင်သေးလဲကိုပတိစိတ်တဲ့သူမျိုးရှိကောင်းရှိနိုင်တယ်ပေါ့နော်အစားရှိတဲ့ကိုယ့်ရဲ့အိတ်ချိန်မနက်ထတဲ့ချိန်ဒါလေးတွေကိုပုံမှန်လေးဖြစ်အောင်ထားတဲ့ချိန်မှာပို့ပြီးတော့အေးရေဝါဖို့အတွက်အထောက်အကူဖြစ်တယ်လို့ပြောထားတာကိုတွေ့ရပါတယ်။ဒုတိယတစ်ချက်အနေနဲ့ကတော့မအိတ်ခင်မှာစိတ်ကိုနှိုးချစေမယ့်အစာတောက်တွေကိုရှောင်ကျဉ်ခြင်းပဲဖြစ်တယ်။ဒါကလည်းကျမတို့ဟိုကြားဖူးလေးရှိတဲ့အရာဖြစ်တယ်လေနော်။အဲကော်ဖီမတောက်ဘူးညချင်အိတ်မပြောမှဆိုလို့အာငါကတော့လက်ဖက်မစားဘူးနော်။အဲလက်ဖက်စားလို့ရှင်ညအိတ်မပြောမှဆိုလို့ပေါ့နော်။အဲကျမကတော့ကော်ဖီဘယ်နှစ်ခွက်တောက်တော့အိတ်ပြောတယ်ပေါ့နော်။ ဆိုတော့ဒါကတော့တဦးချင်းစီနဲ့လဲဆိုင်နေဆိုတာလေးကိုပြောပြချင်တယ်။ဒါပေမဲ့ဒီအရာတွေကလည်းတဦးချင်းစီပေါ်မှာတက်ရောက်မှုရှိတယ်ပေါ့နော်။အဲ့တော့ဒီကဖင်းတက်ပါတဲ့အရာတွေစိတ်ကိုနှိုးချစေမယ့်အရာတွေပြီးရင်အစားအများကြီးစားထားတဲ့အခါမှာအိပ်ပျော်ဖို့အစာချေဖို့ခက်ခဲတာမျိုးတွေဖြစ်နိုင်တဲ့အတွက်ဒီအစားအသောက်တွေကနေပြီးတော့အိပ်ဆက်ခြင်းကိုအတားအဆီးမဖြစ်ဖို့နဲ့အိပ်ဆက်ခြင်းကိုအထောက်အကူဖြစ်နိုင်မဲ့အဲတချို့နွားနို့ပူပူလေးတောက်ပြီးအိတ်တာမျိုးလိုနော်ဒါမှမဟုတ်လို့ရှိရင်လည်းလက်ဖေးပေါ့နော်အဲဒီလိုမျိုးစိတ်ကိုအနားရစေတဲ့ဒီ drinks တစ်ခုခုတောက်တာမျိုးလိုဒါမျိုးလေးတွေကိုတောက်ပြီးတော့လည်းကျမတို့အိပ်ဆက်ခြင်းကိုကောင်းမွန်စွာရရှိဖို့အတွက်လှူဆောင်နိုင်ပါတယ်ပေါ့နော်တတိယတစ်ချက်အနေနဲ့ကတော့အိပ်ဆက်ခြင်းကိုအနှောက်အယှက်ဖြစ်စေတဲ့နေရာမှာကျမပြောပြသွားတဲ့ဟာလေးမှတ်မိမယ်ထင်တယ်အဲ့ဒါကပတ်ဝန်းကျင်ပေါ့နော်ဆိုတော့ကျမတို့တက်တောင့်တက်တာရှိတဲ့နေရာအခင်းချင်းလေးကလည်းအေးဝဖို့အတွက်အထောက်အကူဖြစ်တယ်။အေးရပြင်ဆင်လေးကကို့အတွက်အေးရခင်းအယောင်ကအစအဲခေါင်းအုံးရဲ့နှူးညံ့မှုကအစကို့ကိုကောင်းမွန်စွာအိပ်ပျော်ဖို့အတွက်အထောက်အကူဖြစ်တယ်။ဒီထက်ပိုပြီးတော့အခွင့်အရေးရှိမယ်ဆိုလို့ရှိရင်လည်းကို့အခန်းတည်တန့်ရှိတယ်ဆိုလို့ရှိရင်ကို့အခန်းကိုဘလို့ရနံ့လေးညဘက်မှာဖြန်းထားခြင်းလဲနော်အဲဒီအမွှေးရနံ့လေးတွေဘလို့မျိုးပြင်ဆင်ထားခြင်းလဲနော်အဲဘလို့ music လေးဖွင့်ထားခြင်းလဲဒါမျိုးလေးတွေနဲ့လည်းကျမတို့ကောင်းမွန်စွာအိပ်စက်နိုင်ဖို့အတွက်အထောက်အကူဖြစ်တဲ့နည်းလမ်းလေးတွေကိုကိုပြင်ဆင်လို့ရပါတယ်ပေါ့နော်နောက်ဆုံးတစ်ခုအနေနဲ့ကတော့ကျမတို့အရေးကြီးတဲ့စိတ်ပူပန်မှုစိုးရိမ်မှုတွေကိုဖြေလျှော့တဲ့နည်းလမ်းလေးတွေကိုအသုံးပြုဖို့ဖြစ်တယ်။အဲ့တော့အိပ်ဆက်ခြင်းကိုအတားအဆီးဖြစ်တဲ့အရာတစ်ခုထဲမှာကစိတ်ဖိစီးခြင်း၊စိုးရိမ်လွန်းခြင်း၊စိတ်ပိုင်းဆိုင်ရာရဲ့မတည်ငြိမ်ခြင်းဒါတွေဖြစ်တယ်လေနော်။အဲ့ဒီခါကျတော့ကောင်းမွန်စွာအိပ်ဆက်နိုင်ဖို့ဆိုလို့ရှိရင်ဒီစိတ်ပင်ပန်းမှုကိုဖြေလျှော့နိုင်တဲ့အသက်ရှူလေ့ကျင့်ခန်းဖြစ်ခြင်းဖြစ်မယ်။music လေးနားထောင်တာဖြစ်ခြင်းဖြစ်မယ်။ကိုယ့်ရဲ့ခန္ဓာကိုယ်ကိုထိတွေ့ထားတဲ့ soothing touch လေ့ကျင့်ခန်းမျိုးလေးဖြစ်ခြင်းဖြစ်မယ်။ဒါမျိုးလေးတွေကိုကျမတို့လုပ်ပေးဖို့လိုတယ်။ဒါမျိုးလေးတွေကိုကျမတို့ YouTube မှာအလွယ်တကူရှာလို့ရပါတယ်ပေါ့နော်။ဒီအပြင်ကိုကိုယ့်ရဲ့ခန္ဓာကိုယ်ကကြွက်သားလေးတွေကိုတဆင့်ချင်းစီဖြေလျှော့တဲ့ body scan လုပ်လို့ရတယ်။ဒါမှမဟုတ်လို့ရှိရင် progressive muscle relaxation ဆိုတဲ့ခန္ဓာကိုယ်ကြွက်သားလေးတွေကိုတစ်ခုချင်းစီရည်ရွယ်ချက်ရှိရှိဆွဲတင်းပြီးတော့မှပြန်ပြီးဖြေလျှော့လိုက်တဲ့လေ့ကျင့်ခန်းမျိုးလေးတွေကအိပ်ပျော်ဖို့အတွက်နှစ်ချိုက်တဲ့အိပ်ဆက်ခြင်းကိုရဖို့အတွက်အများကြီးအထောက်အကူဖြစ်ပါတယ်ပေါ့နော်အိပ်ရေးပြတ်တဲ့အခါမှာကျမတို့စိတ်မကြည်တာကနေစလို့ပေါ့နော်မလုပ်ရမလဲဆိုတာကိုအာရုံမလာတာတို့နော်အနားမှာရှိတဲ့သူတွေပေါ့အလိုမကျစိတ်တူဖြစ်တာတို့နော်အဲဒါမျိုးတွေကိုကျမတို့ကြုံတတ်တယ်လေနော်ဆိုတော့ခန္ဓာကိုယ်ကလည်းအရေးမဝတဲ့အခါမှာအာရုံကုန်ခန်းတယ်မောပန်းတယ်ဆိုတဲ့ခံစားချက်မျိုးခံစားရနိုင်တယ်လေနော်အာရုံစိုက်ဖို့ခက်ခဲတယ်အဆရှိတဲ့လက္ခဏာတွေကိုကျမတို့အရေးမဝတဲ့အခါမှာကြုံတွေ့ရနိုင်တယ်ပေါ့နော် bonus point အနေနဲ့ကျမရဲ့အိတ်မပျော်တဲ့အခါမှာအိတ်ဆက်ခြင်းနဲ့ရံမဖြစ်ဖို့ဆိုတဲ့အရာလေးကိုကျမတို့ပြောပြချင်တယ်ပေါ့နော်အိတ်မပျော်တဲ့အခါမှာကျမတို့ကအတင်းဖြစ်ညစ်ပြီးအိတ်တယ်မျက်စိပိတ်နားအိတ်ပြီးတော့အိပ်ပျော်ဖို့ကြိုးစားတယ်။ဒါမျိုးတွေလှုပ်ဖူးကြလားပေါ့နော်။ကျမတို့လှုပ်ဖူးတယ်ပေါ့နော်။ကျမကခုနလိုပဲမနက်စောစောထားရတဲ့သူမဟုတ်ဘူးပေါ့နော်။ညမှာကျမစီးခွက်ပေါ့နော်။အဲ့ဒီခါကျတော့မနက်စောစောထားရမယ်ဆိုတဲ့ခါကျရင်ကျမကညကိုတအားကြီးကြိုးစားပြီးတော့စောစောတွေအိပ်ဖို့ကြိုးစားတာပေါ့နော်။စောစောအိပ်ဖို့ကြိုးစားတဲ့ခါမှာကျမအိပ်ရာစောစောဝင်လိုက်တယ်ပေါ့။ဒါပေမဲ့ကိုယ့်ရဲ့ဒီအိပ်ဆက်တဲ့အချိန်က time table ကစောစောအိတ်နေကြမရှိတဲ့အခါမှာခန္ဓာကိုယ်ကချက်ချင်းပဲအဆင်သင့်မဖြစ်သွားဘူးအဲ့ဒီအခါကျတော့အိတ်ဖို့ကိုတအားကြီးစူးစမ်းရတယ်လို့ဖြစ်ရကနေစိတ်ဖိစီးမှုများလာတယ်အိတ်မပျော်ဘူးဖြစ်လာတယ်ညနေလို့ပို့ပြီးအိတ်မပျော်လေမနေ့ကျရင်ငါထဖို့ခက်ခဲတော့မယ်ဆိုတာကိုပို့ပြီးစိတ်ကရှုပ်လာလေအဲ့အိတ်မာတဲ့လူကကျမတို့အိတ်ပျော်ဖို့အတွက်အရန်ကိုမှစူးစမ်းပြီးတော့အိတ်ဆက်ခြင်းနဲ့အေးရကောင်းလာလို့ရဖြစ်တာတွေဖြစ်လာတယ်ပေါ့နော်ဆိုတော့မနေ့စောစောသွားစရာရှိတယ်စောစောထားရမယ်ဆိုလို့ရှိရင်အိတ်မပျော်တာကိုလူတိုင်းကြုံပူကြလိမ့်မယ်ဒါတွေကကျမတို့တနည်းအားဖြင့်စိတ်လှုပ်ရှားမှုစိုးရိမ်မှုအသေးစားလေးဖြစ်တယ်လို့ပြောလို့ရတယ်ကိုယ့်ရဲ့အုံနောက်ကစိုးရိမ်နေတဲ့အတွက်နိုးကြားနေပြီးတော့အေးချမ်းစွာအိပ်ပျော်နိုင်ဖို့ကိုအနောက်ရှက်ဖြစ်စေတာဒီလိုဖြစ်တဲ့အခါမှာလုံနိုင်တာလေးနှစ်ခုကိုကျမပြောပြချင်တယ်တစ်ခုကတော့ရှောင်ရံဖြစ်ပြီးနောက်တစ်ခုကတော့ဆောင်ရံပေါ့နော်ရှောင်ရံမှာပါလဲဆိုရင်ကျမတို့လွဲမစွာစူးစမ်းမိတယ်အိတ်မပျော်တဲ့အခါမှာအခုနလိုအတင်းအိပ်ပျော်ဖို့စူးစမ်းတာမျို ပြီးရင်အိတ်မပြောလို့ဆိုပြီးတော့ရုပ်ရှင်ထားကြည့်လိုက်တာမျိုးအလုထလုပ်လိုက်တာမျိုးအဲတချို့နည်းနည်းစာချက်ပိုးလေးတွေဆိုလို့ရှိရင်စာထလုပ်လိုက်တာမျိုးအစားထစားတာမျိုးအစားရှိတာမျိုးလေးတွေကျမတို့လုပ်တတ်ကြတယ်ပေါ့နော်အဲ့ဒီအခါမှာကျမတို့အိပ်ပျော်ဖို့အထောက်အကူမဖြစ်ဘဲနဲ့ပို့ပြီးတော့နိုးကြားဖို့အတွက်ခန္ဓာကိုယ်ကလှုပ်ဆော်ခံလိုက်ရတယ်ပေါ့နော်အဲ့တော့အရေးပြတ်တာပဲကျမတို့အဖတ်တင်သွားနိုင်တယ်ပေါ့နော်ဒါကြောင့်မလို့အိမ်မပြောတဲ့အခါမှာအခုနပြောသွားတဲ့အရာလေးတွေကိုထားမလုပ်မိဖို့ရှောင်ရှားဖို့အတွက်တတိယကြပါပေါ့နော်နောက်တစ်ခုအနေနဲ့ကတော့ဆောင်ရံပေါ့နော်။ဆောင်ရံကဘာလဲဆိုလို့ရှိရင်အိတ်မပြောတာလေးကိုကျမတို့သတိပြုလိုက်ပါ။ဒါကျမတို့ mindfulness practice ကနေအခြေခံတယ်ပေါ့နော်။ဟုတ်တယ်ငါအိတ်ပြောမနေဘူး။ငါအိတ်ဖို့ခက်ခဲနေတယ်။ညဉ့်ညဉ့်တသာလေးပဲကိုကိုကိုညင်တာပါပေါ့နော်။ပြီးရင်ပုံမှန်လေးအသက်ကိုရှုသွင်းရှုထုတ်လေးလုပ်ပြီးတော့ဟုတ်တယ်ငါအိတ်ပြောဖို့ခက်ခဲနေတယ်။ဒါပေမဲ့အဲ့ဒါကိုအတင်းအိပ်ဖို့ကြိုးစားတာမဟုတ်ဘဲနဲ့ပုံမှန်လေးအသက်ကိုရှုသွင်းရှုထုတ်လုပ်ရင်းနဲ့ကြွက်သားလေးတွေကိုဖြေလျှော့ပေးပါကိုယ့်ရဲ့ခန္ဓာကိုယ်ကကြွက်သားတွေကိုခြေချောင်းလေးတွေကနေစပြီးတစ်ခုချင်းစီနာမည်တက်ပြီးတော့ကျွန်တော်တို့ဖြေလျှော့ပေးလို့ရတယ်ငငယ်ရဆိုလို့ရှိရင်အိပ်မပြောရင်တက်ကနေ100ထိရည်ပါတို့1000ထိရည်ပါတို့ကြားဖို့မယ်တယ်နော်ဆိုတော့ဒီနံပါတ်တွေရည်မဲ့စာကျွန်မကတော့ခုနကကိုယ့်ရဲ့ခန္ဓာကိုယ်အစိပ်ပိုင်းလေးတွေတစ်ခုချင်းစီကကြွက်သားလေးတွေကိုအာယုံဆိုင်ပြီးတော့ဖြေလျှော့တာလေးလုပ်ဖို့အတွက်အကြံပြုခြင်းတယ်နောက်တစ်ခုကကျတော့ကျမတို့ကျေးဇူးတင်တဲ့စည်ရင်လေးလုပ်ကြည့်ဖို့အိတ်မပြောတဲ့အခါမှာပြီးခဲ့တဲ့24နာရီအတွင်းပေါ့နော်မနေ့ကတည့်ရက်လုံးပေါ့နော်ငါကျေးဇူးတင်ခြင်းတဲ့အရာတွေဘာတွေရှိလဲအော်မနေ့ကငါစားချင်တာလေးသွားစားလိုက်ရတယ်အော်မနေ့ကငါအလုပ်လေးတွေဘယ်လိုမျိုးပြီးသွားတယ်အဆရှိတဲ့ကိုယ့်ရဲ့ကျေးဇူးတင်ခြင်းနဲ့ gratitude list လေးကိုစာပြီးတော့လုပ်ကြည့်ပါတရက်တာအတွက်ကျေးဇူးတင်စရာလေးတွေကိုစဉ်းစားကြည့်ရင်လည်းကျမတို့အိပ်ပျော်သွားတာမျိုးဖြစ်နိုင်တယ်လို့တချို့ကတရက်နဲ့အိပ်မပျော်ဘူးအဲ့ခါဆိုလို့ရှင်တော့ကျမတို့ကပြီးခဲ့တဲ့တစ်ပတ်အတွင်းကိုကြည်နူးစရာကျေးဇူးတင်စရာလေးတွေပါရှိလဲစစဉ်းစားကြည့်ပါတစ်ပတ်နဲ့အိပ်မပျော်ဘူးဆိုရင်တစ်လအတွင်းကျေးဇူးတင်စရာလေးတွေပါရှိလဲစဉ်းစားကြည့်ပေါ့နော်ဒီလောက်ဆိုရင်တော့အိပ်ပျော်လောက်ပြီးထင်ပါတယ်တလားနဲ့မှအိပ်မပျော်ဘူးဆိုရင်တော့ကျွန်ကစိတ်ကြမ်းပါရေးတိုင်ပင်ဆွေးနွေးမှုလေးတွေကိုပြုလုပ်နိုင်ဖို့အတွက်နီးလန်းနေစပြီးတော့ရှာစီခြင်းနဲ့အိပ်ပျော်ဖို့အတွက်ခက်ခဲတဲ့အရာကတစ်ရက်နှစ်ရက်ဖြစ်တာမျိုးအမှမဟုတ်လို့ရှိရင်အကြောင်းအရာတစ်ခုခုဖြစ်နေတာကိုကိုသိတယ်ဒီရက်ပိုင်းမှာစိတ်ပင်ပန်းစရာတွေများတယ်ပြင်ဆင်စရာတွေများတယ်အဖြစ်အပျက်တစ်ခုခုဖြစ်နေတယ်ဒီလိုမျိုးဖြစ်နေတဲ့အချိန်မှာအိပ်ပျော်ဖို့ခက်ခဲတာကပုံမှန်လို့ပြောလို့ရတယ်ဒီ period တစ်ခုဒီအတိုင်းအတာအချိန်အတိုင်းအတာတစ်ခုကျော်သွားတဲ့အခါမှာကျမတို့ပြန်ပြီးတော့အိပ်ဆက်အနာယူဖို့ကောင်းမွန်စွာအိပ်ဆက်အနာယူနိုင်လိမ့်မယ်အဲ့လိုမဟုတ်ဘဲနဲ့ဒီအချိန်ကာလကပို့ပြီးတော့ကြာလာတယ်ဆိုလို့ရှိရင်တော့ကျမတို့စိတ်ပိုင်းဆိုင်ရာအရာတိုင်ပင်ဆွေးနွေးမှုပြုလုပ်စီခြင်းနဲ့တရက်နှစ်ရက်လောက်ကျမတို့ဘိုက်အောင်တယ်ခေါင်းကိုက်တယ်ဆိုလို့ရှိရင်မတတ်တာဘူးဆိုရင်စေခံပြကြတယ်လေနော်စိတ်ပိုင်းဆိုင်ရာမှာလည်းအဆင်မပြေတဲ့အခါမှာစိတ်ပိုင်းဆိုင်ရာတိုင်ပင်ဆွေးနွေးမှုရယူခြင်းကောင်စလင်ရယူခြင်းပြုလုပ်လို့ရပါတယ်စိတ်ကျန်းမာရေးတိုင်ပင်ဆွေးနွေးတာကချက်စရာမဟုတ်ပါဘူးပေါ့နော်ဆိုတော့အားလုံးပဲကျမတို့ကိုကောင်းမွန်နှစ်ချိုက်စွာအိပ်ဆက်နိုင်တဲ့နေ့တွေအများကြီးကိုပိုင်ဆိုင်နိုင်ကြပါစေဒီ season လေးကိုကျမတို့ Bamba Podcast Network ရဲ့ YouTube Channel နဲ့တခြား Channel တွေမှာလည်းဆက်ပြီးတော့နားထောင်လို့ရပါတယ်အားလုံးပဲပြေဝတဲ့အိပ်ဆက်ခြင်းနဲ့ပြီးပျော်ကြပါစေ